Welcome to the Voice of America in Burmese.
တော်တော်ရှင်တွေမင်္ဂလာရှိတဲ့မနေ့ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ16ရက်တောက်ကြမနေ့ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ်ခင်ဗျာ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းရှိနေပါတယ်မနေ့6နိုင်ရက်နေ့ခွန်နိုက်တီတဲ့တင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်တော့ကျွန်တော်ညဉ့်ညေးကတာဝန်ယူတက်ဆက်တော့မှာပါခင်ဗျာ
ဒိုဟာမှာကျင်းပနေတဲ့ဂါဇာအပြစ်ရရေးဆွေးနွေးပွဲဟာအစာပြုချက်ကောင်းလဲလို့အမေရိကန်သမ္မတအိမ်ဘီရိုကပြောပါတယ်။ရုရှားပိုင်ဆူချာမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကကြေညာပါတယ်။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောင်းရှိတ်ဟာစီနာကိုထောက်ခံသူတွေကိုယာနဲ့ချီတဲ့ဆန္ဒပြသူတွေကရိုက်နှက်ခဲ့ကြပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်မန္တလေးတိုင်းကတောင်သားနဲ့နထိုးကြီးမှာစစ်ကောင်စီအုပ်ချုပ်ရေးရန်ရဲတွေရပ်တန့်နေတာနဲ့ထိုင်းမြန်မာနယ်စပ်မြန်မာငွေကြေးရောင်းဝယ်တွေရပ်တန့်နေတဲ့အကြောင်းသတင်းပေးပို့ချက်တွေအပြင်အမေရိကန်နိုင်ငံရဲ့အကြောင်းစိတ်ဝင်စားဖွယ်သတင်းဆောင်မနဲ့ရှင်းပြချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။ Person ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်မှာဝါလူမျိုးစုပြည်နယ်ဖြစ်ပေါ်လာပုံအကြောင်းဆွေးနွေးထားပါတယ်။ဒါ့အပြင်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းတွေကိုလည်းထုတ်လွှင့်ပါမယ်ခင်ဗျာ။အရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါဦးခင်ဗျာ။
ကာတာနိုင်ငံဒိုဟာမှာထိတ်တန့်အမေရိကန်ရာရှိတွေပါပါတဲ့နောက်ဆုံးဂါဇာအပြစ်ရဆွေးနွေးပွဲဟာအလားအလာတိတ်ကောင်းပေမဲ့သဘောတူညီချက်တော့ချက်ချင်းရနိုင်ဖို့မရှိဘူးလို့သမ္မတအင်ဂျီပြောခွင့်ရဂျွန်ကာဘီကချက်စပရင်းနေမှာပြောပါတယ်အခုဆွေးနွေးပွဲကနေသဘောတူညီချက်မရသေးပေလို့ဆရာရဲ့အများအပြားကျန်းနေသေးပေမဲ့ဒါဟာအလားအလာကောင်းတဲ့အစပြုမှုဖြစ်ကြောင်းပြောပါတယ်ဆွေးနွေးပွဲဟာတောက်ချာနေတဲ့ဆက်ပြီးလုပ်ဖို့ရှိပါတယ်ဒီဆွေးနွေးပွဲကို CIA ထောင်လိုင်းအကြီးကဲ William Burns လဲတက်ရောက်ပါတယ်။ American Egypt နဲ့ Qatar နိုင်ငံတွေကညှိနှိုင်းရေးမှုတွေ Israel ညှိနှိုင်းရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ Hamas အဖွဲ့ကတော့အခုဆွေးနွေးပွဲမှာသူတို့ပါမှာမဟုတ်ပေမဲ့ Hamas ကိုစားလူတွေဟာဒီညှိနှိုင်းဆွေးနွေးသူတွေနဲ့နောက်ပိုင်းမှာတွေ့ဆုံမှုရှိတယ်လို့ပြောပါတယ်။ October 9ရက် Hamas တွေ Israel ကိုဝင်တိုက်တာကြောင့်လူပေါင်း 1,200 သေဆုံးပြီး 250 လောက်ဒဇာဂန်အဖြစ်အဖမ်းခံခဲ့ရတဲ့နောက်ဂါဇာဒေသမှာအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုကနေတေဆုံးရသူက4000ကျော်ပြီလို့ပါလက်စတိုင်းကျမ်းမာရေးတာဝန်ခံတွေကပြောပါတယ်။ရုရှားပိုင်နယ်ထဲကိုဝင်ရောက်တိုက်ခိုက်နေတဲ့ယူကရိန်းတပ်တွေဟာရုရှားပိုင်ခတ်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆူရှားမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကချက်တဲ့ပရင်းနေမှာကြေညာပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသူရဲ့ X လူမှုမီဒီယာအကောင့်မှာတင်ထားတာဖြစ်ပြီးဆူရှားမျိုးကိုရုရှားတပ်တွေလက်ကနေလွတ်မြောက်အောင်လှုပ်ဆောင်နိုင်ပြီလို့သူ့ကိုယူကရိန်းတပ်ချုပ်အလက်ဇန္ဒရာဆာရစ်စကီကသတင်းပို့တယ်လို့ရေးသားထားတာပါ။ဒါအပြင်အဲ့ဒီမျိုးမှာယူကရိန်းစစ်တပ်ကုတ်ကဲရုံးတစ်ခုဖွင့်လှစ်လိုက်ကြောင်းလည်းဖော်ပြထားပါတယ်။လူရေ9000လောက်နေထိုင်တဲ့ဒီမျိုးဟာယူကရိန်းနယ်စပ်ကနေ6ဝိုင်လောက်အကွာရုရှားပိုင်နယ်ထဲမှာရှိပါတယ်။ယူကရိန်းတပ်တွေရဲ့ဆယ်ရက်ကြာဝင်ရောက်တိုက်ခိုက်မှုကနေရုရှားပိုင်နဲ့စူရန်ပိုင်450လောက်ကိုထိန်းချုပ်နိုင်တာဖြစ်ကြောင်းလည်းပြောပါတယ်။အဲ့ဒီဒေသဟာဥရောပကိုလောင်စာဆီတန်းတွေတင်ပို့ရပိုက်လိုင်းတွေထားတဲ့နေရာဖြစ်ပြီးတိုက်ပွဲစတင်ချိန်ကစပြီးဒီမြို့ကိုသိမ်းနိုင်တဲ့အချိန်ထိဥရောပကိုတန်းတွေတင်ပို့မှုအတွက်တစုံတရာထိခိုက်မှုမရှိခဲ့ပါဘူး။ယူကရိန်းသမ္မတရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတုံ့ပြန်ပြောကြားတာတော့မရှိသေးပါဘူး။ဒါပေမဲ့ချက်တဲ့ပရင်းရဲ့အစောပိုင်းကတော့တခြားဒေသတွေကိုတင်ပိုက်ဖို့ယူကရိန်းရဲ့ကြိုးပမ်းမှုကိုရုရှားတပ်တွေကတားဆီးနိုင်ခဲ့တယ်လို့ကာကွယ်ဝင်ကြီးဌာနကပြောပါလဲ။ဒုသမရလောင်းတွေဖြစ်နေအမိတင်သွင်းတာခံကြရတဲ့ဒီမိုကရက်တစ်ပါတီကမင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝော့စ်နဲ့ရီပပ်ဘလီကန်ပါတီကအိုဟိုင်းယိုအထက်လွှတ်တော်မှဂျေဒီဗင်းစ်တို့နှစ်ဦးရဲ့စကားဆစ်ထုတ်ပွဲကိုအောက်တိုဘာ1ရက်မှာလုပ်ဖို့သဘောတူခဲ့ကြပါတယ်။ပြည်နယ်တချို့မှာနိုဗ ెంబ ာသမရရွေးကောက်ပွဲအတွက်ကြိုတင်မဲတွေပေးဖို့လုပ်နေကြချိန်မှာအခုလိုဒုသမရလောင်းဖြစ်ရွေးခံရသူနှစ်ဦးစကားဆစ်ထိုးကြပါပါဒုသမရကမ်မလာဟဲရစ်ကတော့သမရဟောင်းဒေါ်နယ်ထရမ့်နဲ့စကားဆစ်ထိုးပွဲအတွက်စက်တင်ဘာ10ရက်နေ့မှာစီဇန်ထားပေမဲ့ဒုတိယမြောက်စကားဆစ်ထိုးပွဲလုပ်မယ့်ရက်ကိုလည်းရွေးနေတာပါဗော်တဖူးနေကတော့ CBS သတင်းဌာနကဒီဒုသမရလောင်းနှစ်ဦးဖြစ်တဲ့ Vince နဲ့ Walt တို့ကိုနယူးယောက်မြို့မှာစကားဆစ်ထိုးဖို့အတွက်ဖိတ်ကြားထားပြီးပြုလုပ်မဲ့ရက်တွေကို September 24, October 1ရက်ဓမ္မမှု8ရက်ကြက်ရရွေးနိုင်ကြောင်းပြောကြားထားတာပါ။ Tim Walz က October 1ရက်မှာတွေ့ကြမယ်ဂျေဒီလို့သူ့မဲဆွယ်ပွဲအကောင့်ကနေပြန်ကြားခဲ့တယ်လို့ Harris Waltz Mesa Puegale, Waltz Ha, JD Vance Lagan, Dunazaga Situme, Lupopia Tabare, Vance Gale, October Diazaga Situwe, the Pajaja Gulla Canjau, Ex Lumu Media Gani Pianjavare, Tapian, September Sessia Male, CNN Gani Zaga Situwe Lupu, Saint Call Gabime, Harris Waltz Mesa Puet, Darwin Gunry Pega, Tazondia Pianjararo, Machi Vivau.
ဗီအိုအေမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုနှစ်ဆက်လေးနာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တန်လိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တန်လိုင်းကို
Bangladesh နိုင်ငံမှာရာနဲ့ချီတဲ့ចောင်းသားဆန္ဒပြသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာဖြုတ်ချခံရတဲ့ဝင်ကြီးချုပ်ရှိတ်ဟာစီနာထောက်ခံသူတွေကိုဝရင်းထုတ်တွေတန့်ပိုက်လုံးနေတဲ့ရိုက်နှက်ပြီးသူမရဲ့ဖခင်လွတ်လပ်ရေးခေါင်းဆောင်ရှိတ်မူဂျီဘာရာမန်ရဲ့နေဟောင်းစီမတော်နိုင်အောင်တားဆီးခဲ့ကြပါတယ်ဒက်ကာမျိုးရောမှာရှိတဲ့အဲ့ဒီအင်းဟာအခုအခါမှာဘန်ကာဘန်တူအောက်မြေ အခုလာဆန်ကားရဲ့စစ်တပ်အာဏာသိမ်းတဲ့ပတ်သက်ပြီးပြတာထားတာဖြစ်ပါတယ်။အဲ့ဒီအချိန်ကရှိတ်ဟာစီနာဟာသူ့ရဲ့ညီမငယ်နဲ့အတူဂျာမနီကိုအလဲခီးသွားနေတဲ့အတွက်အသက်မသေးကျန်ရတာဖြစ်ပါတယ်။ရာမန်ကိုဘန်ကောက်ဒေသရဲ့မိတ်ဆွေလိုအဓိပ္ပာယ်ရတဲ့ဘန်ကာဘန်ဒူးလိုအများကချစ်မြတ်နိုးစွာခေါ်ခဲ့ကြတာပါ။အခုတော့ဘင်္ဂလားဒေ့ရှ်မှာလူပေါင်း300ကျော်တည်ဆုံးပြရတဲ့ ကလီဘန်တွေလက်ထက်မှာအပိတ်ပင်ခံခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့အတွက်အခုအိန္ဒိယမှာခေါ်လုံးနေတဲ့ရှိတ်ဟာစီနာကရမန်ကိုဂုဏ်ပြုတဲ့ထိမ့်မနစ်ဆင်နွှဲဖို့အတွက်သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။တကယ်လို့မြောက်ကိုရီးယားကကိုရီးယားကျွမ်းဆွေဒေသကိုနျူကလ িয়ার ကင်းမဲ့ဆုံးဖြစ်အောင်ခြေတံနှမ်းလိုက်တာနဲ့သူဟာမြောက်ကိုရီးယားနဲ့နိုင်ငံရ
တော့ကြမ်းနဲ့ထိတ်တန့်တဲ့ရင်ကိုဒ Talking Yuta Gachinia, Pigger Babia, Vue, a good tolling painting at Sizingo, Burmese of Vue, News Talk on Internet, Simon Amale, Tipiane, Chinemare. Erima, the Denu, Samari, Twist, or Mimian and Net, Ren, Tonta Chedego, Chemie, Chinemare, yeah. Mimi at Bora, Munigura, Vue, Burmese, Facebook, and YouTube, Tolling Chedima, Mache, Pujawale, Pickhoare. Guga Salo, Mima, the Den People Jet, Nanganagarin, Samane, Person Canary, who selected Sabame. Guru, see, is a set the Den Pone, Satimam, yeah. Moyam Yune, Tanando, Taunya, Sema, Lenaji, Jaya, Bokwelu, Zeon, Zewedu, Tigaipi, Tisundu, Setu Shigabare, Dan Yadri, Kling Eri Pawanello, Sekuta, Binidri, Piobare, Dijang Yangung at the people, Tarago, Nalong at Pipawan, ya.
Sigaina, Moyam Yuwe Mashide, Sikansi, Mugagane, Ogola, Satoyanega, Lenajine, Lampikalalo, Tanando, Taunyaga, Zedan, Ale, Jaya, Bokwebi, Ticket de Ayadu, Nasset the Ushikerello, Moya Amila, Tawan Shidu, the Uga Piovare.
She's saying, I say, I lama, Jim Ugagan, if you're Lena, tell them, Maman, and Nabilita, I don't know, down your seed, Loma, Pigare, Niamabe, Jarabia, Lamo, Tete, Jarre, Jabiroma, Jane, D, Zeware, Zeware, Gontigonavano. Be your mom, Ugagani, be your Pele, Sananai, Nabaima. เตียนเซมมาวันนี้ไปดากะเลรอยัวบะกูจ่าပြီးတော့ပြည်သူနှစ်ဦးလက်နက်ကြီးထိမှန်ပြီးတော့နွားခိုင်းနွားတကောင်ပေါ့နော်ခိုင်းနွားတကောင်ဒေးသွားတယ်ဗျညာပိုင်းရောက်တော့လဲမအူဘေးကနေရှေ့ဘက်ကိုပြစ်တာကအောင်းသာကြေးရွာမှာရှိတဲ့ပြည်သူနှစ်ဦးထိတယ်လို့တော့ကြားတယ်ဗျအဲ့ဒါတော့ကျွန်တော်အပိုင်းကျွန်တော်အချမ်းမုတ်တော့တရေတိကြတော့မရဘူးဗျထနောင်းတော့တောင်ရွာမှာစေအယောင်းဝယ်လုပ်နေသူတွေလက်နက်ကြီးထိမှ လွှဲရင်ဒီနှစ်ပိုင်းမှာပေါ့နော်2024မှာအကြောင်းတာကြီးထိုးနိုင်တာမျိုးသိမရှိတော့ဘူးဗျ။အဲ့ဒီတော့ကတော့ကိုယ့်ဘက်ကတားနေလို့တော့ပြောလို့ရတယ်။ဒါပေမဲ့လက်နက်ကြီးနဲ့လှုပ်ရှားတဲ့ပြူရွာလည်းရှိတာဘူး။အဲ့ဒီတော့ကတော့ကိုယ့်ဘက်အပိုင်မဟုတ်ဘူးလည်းပြောလို့ရတယ်ဗျ။လက်နက်ကြီးနဲ့ပြူရွာကောင်းကောင်းအဲ့ဒီနှစ်ခုကောင်းကောင်းထိ ंछ ုံနိုင်ရတော့ကျွန်တော်အပိုင်လို့ပြောလို့ရပြီပေါ့ဗျာ။ဒါကြေကအဲ့ဒီနေတော့ကတိုက်ပွဲသတင်းပေါက်ပုံရတယ်ဗျ။တိုက်ပွဲကနေ့လယ်12နာရီလောက်မှဖြစ်တာ။ဟိုလက်နက်ကြီးကြတာ10နာရီလောက်မှကြတာ။ဟုတ်တယ်မိသားစုဝင်တွေကပဲဟိုဆိုင်ရဆိုင်ရကိုယူသွားကြတာဗျ
။လက်နက်ကြီးထိမှန်ပြီးတော့နေရာမှာတင်တည်ဆုံသွားသူတို့ရဲ့အလောင်းကိုမိသားစုဝင်တွေကတကြိုပေးခဲ့တယ်လို့ပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုတော့ရက်ကြီးစေကုပေးနေတဲ့အဖွဲ့ကပဲကုသပေးနေရတယ်လို့သိရပါတယ်။စေဝါလိုအပ်ချက်ရှိပေမဲ့လည်းအတက်နိုင်ဆုံးကုညီဆောင်ရွက်ပေးနေတယ်လို့ဆေးကုသပေးနေသူတို့ကပြောပါတယ်
။တချို့လူ6လောက်တွေလက်တွေဖြတ်ရတယ်။နောက်ပြီးတော့အဲ့ဒီထဲမှာဟိုဘာတော့73နှစ်ကလေးပါတယ်။73နှစ်ကလေးကလေပင်ကိုမှန်လား။လေပင်ကိုအဆမှန်လား။အခုလောလောဆယ်တော့ကုသမှုခံယူနေသေးပေါ့နော်။အတက်အန်တွေကတော့မစိုးရင်ရတော့ပါဘူး။ပွဲချင်းပြရ900အဲ့၄ယောက်ကအဲ့ဆေးကုသရင်းနဲ့ကြမှာလေဆေးကုသရင်းနဲ့ကြမှာဖြစ်တာ၄ယောက်ကဟိုအောင်9ယောက်ကတော့ပွဲချင်းပြီးဟိုအောင်တော့နေရပါနဲ့ဖြစ်တာဘယ်ဟိုပဲဖြစ်ဖြစ်ပေါ့နော်ဒီကနေရင်ကြီးကြီးတော့ဖြစ်ချင်ရတာပဲနေတော့ဒါပေမဲ့ဒီခက်ကလာရပြောလို့အဆိုးမရဘူးဆိုသလိုပဲပြောလို့မရဘယ်မှမတည်ငြိမ်ဘူးဖြစ်နေရတဘူးဟိုပဲဖြစ်ဖြစ်ပေါ့တတိဝရိယလေးနဲ့နေကြဖို့ရအသွားလာလေတတိဝရိယထားဖို့ရအဲ့ဒါလေးပဲတတိပေးချင်တာကျန်တာတော့ဘာမှကိုလည်းလုံးလုံးရတဲ့အရာမဟုတ်တော့လေနော်
အပြန်အလှန်တိုက်ပွဲမရှိလဲမုံရွာအမြင့်လက်မေးမှာရှိတဲ့ကြေးရွာတွေဟာလက်နက်ကြီးထံကိုခက်စစ်စစ်ခံနေရတယ်လို့လည်းပြောပါတယ်။လက်နက်ကြီးထိမှန်လို့ကိုလက်အင်ကဖြတ်တောက်ရသူတွေအပြင်အသက်သေးဆုံးတဲ့အထိတွေ့ကြုံနေရတာတွေလည်းရှိပါတယ်။စစ်ကောင်စီဖက်ကတော့အခုလိုလက်နက်ကြီးပစ်ခတ်လိုက်လို့ဒေသခံပြည်သူတွေတေဆုံးခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။
ခုတော့မန္တလေးတိုင်းဘက်ကအခြေအနေကြည့်အောင်ပါဗျာတိုက်ပွဲတွေဖြစ်ခဲ့တဲ့တောင်သားနဲ့နထိုးကြီးမြို့တွေမှာဝန်ထမ်းတွေတင်းရှောင်နေကြလို့စစ်ကောင်စီအုပ်ချုပ်ရေးရန်ရဲရက်တက်နေတယ်လို့ဒေသခံတွေကပြောပါတယ်မြင်းညံမြို့မှာလည်းအစိုးရရုံးတွေပိတ်ထားတယ်လို့ဆိုပါတယ်မန္တလေးတိုင်းတွင်းနောက်ဆုံးအခြေအနေကိုတော့ကိုသားညုံကပြောပြပါမယ
်မန္တလေးတိုင်းတောင်သားနဲ့နထိုးကြီးကတရုတ်ရေနံပိုက်လိုင်းဆောင်ကင်းစခန်းတွေပြင်မြို့ရင်းစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်မြို့ထဲမှာရှိတဲ့အစိုးရရုံးတွေပိတ်ထားပါတယ်KI မြို့ဖြစ်တဲ့မြင်းချံမြို့မှာတော့စစ်ကောင်စီကစစ်ရင်အားတိုးမြင့်ထားပြီးတော့ဆိုးရရုံတွေပိတ်ထားတယ်လို့ဝန်ထမ်းတွေကတော့မြို့နဲ့သုံးမိုင်ဝေးတဲ့တမ်မဏိစေဝန်တွေကိုပြောင်းရွှေ့ထားတယ်လို့သိရပါတယ်။တောင်သာမြို့မှာတော့တိုက်ပွဲဖြစ်တာမရှိဘဲလေကြောင်းကနေပြီးတော့တိုက်ခိုက်လို့အရသာထိခိုက်မှုရှိပြီးမြို့ပေါ်မှာလည်းဒေသခံတွေတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ
်။မြင်းချံမြို့မှာလည်းဆိုးရလေတော့မရှိဘူး။မြင်းချံမြို့မှာဒီဝါရီစားလည်းတောင်းမှုကြောင်းပါ Jangan yang ni ada yang wawan orang lain betul atau ada ni sayang, yang sih kurang dah. Jangan yang ni ada tu dia bayar lah, yang ni ni aku aku macam yang bukan ni dia kahani, buat jauh lah ni dia kacau sih mana, yang ni dia tu ni cara. Kami wala, tapi boleh yang macam tu dah ni tu aku dia ni ni aku nak cari ni, tahun lalu orang mau. ลงมาเนาะอัปวามาที่ยัวที่ยัวเองเนี่ยนะเอาไปเองอ่ะตอนนี้ที่เราต้องใช้มันได้เสียทีเนี่ยคือตัวเองอะเราไม่รู้เนี่ยเดี๋ยวว่ามาเราเนี่ยเวชีว่าว่าที่เราอยากจะมาเราที่สังคมเนาะที่นี่นะที่นี่เป็นสิ่งที่เราเนี่ยเวชีเป็นสิ่งที่เราไม่รู้แต่ก็คือว่าเดี๋ยวมีเงินเนี่ยจ่ายเนี่ยตัวที่ต้องการเนี่ยเราเนาะ
ออกัสตัสเลียกาเลมิ้นจันตองดาลำไบหนูมาเนียนันเนียเทมเนียพิเศษขันบีโรซีติมามูชินีเรลูจิตากันนี่ก็เปียวอะไรมิวบอกสิ่งสิ่งที่สวีทาร์เนียรีแต่ใครขังเกียร์เรนทูจิมิวมาเลมิ้นจันตองดานี่ดูเบสุอาเยนียรีเยตันดีวะเร
วันนั้นเลยดูช่างน้องช่างใครนั่นแหละเช่นนี้จะคุยเราดูบลูลงในยานเดิมดีเดียวดูบีกูมีเขาช่วยเจ้าจะซีนยานจะได้มาลูกเชียงกลางมีกูบอกว่าทุเรียร์เอกาเดวันนี้พี่เราจีดาลูกบอกว่าสิเขาช่างน้องเชียงนี่เราบอกเลยเนี่ยทุกที่มีบอกกูการกู้เพื่อเรื่องยาวได้ใครพี่เราสิ่งสิ่งที่จะจบยานนี้มีชิลลี่รีลูบีโรตัสเวทาวาเลยเจ้าหนี้เลยไปท้ายาบีเมื่อซีจันจะชูรอพูนเลยท้าเลยลูกจีดากันนี่ก็เปียวว่าเลย
เสียดีมันนี่เลยด้วยมีเงินจะทุจริตจังตาลำบากด้วยกูพิจารณาตัวละกันเป็นไปตามตัวละกันไปเป็นท่าเลยลุเล่การกู้ที่ผู้ริบกัดเรียนทุบยันท่าวะเลยครับผมฟิวเอต้าจานี่มันเข็นสิ่งนี้ว่าเสร็จทุ่งเลยนี่วะเลยครับเราไปมาเลยอ้วนเขียนมีมาอีกตั้งแต่เช้ากูน่าเสียบุชีวะเลยกูรู้ท่านมีมาเนื้อสัตว์มีมาหัวใจยังเวรีจัดตันนี่เลยจังจี้เอามามีมาจังกูทำงูจ้าเส้นตัวเลยด้วยท่านมีมาเนื้อสัตว์มาหัวใจยังเวรีเลือกเพียงเนื้อเลี้ยงเงินด้วยครับออก ေးမှာပြပို့ထားပါတယ်ညာ
ဒီအပိုင်းတွင်မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတဲ့အတွက်ထိုင်းမြန်မာနယ်စပ်မှာကျပ်ငွေဘတ်ငွေရောင်းဝယ်မှုတွေကိုဘတ်ပေးကျပ်ယူကျပ်ပေးဘတ်ယူလုပ်နေတဲ့ငွေလွှဲလုပ်ငန်းတွေကိုရပ်တန့်သွားပါတယ်ကုန်တယ်တွေကလည်းထိုင်းကုန်ပစ္စည်းဝယ်ယူဖို့အတွက်အခက်အခဲတွေကြုံတွေ့ခဲ့ရပါတယ်မြန်မာကျပ်ငွေတသိန်းကိုထိုင်းဘတ်ငွေ900ဝန်းကျင်လောက်ထိကျပ်ယူသွားခဲ့တဲ့အတွက်မြန်မာကျပ်ငွေအရောင်းဝယ်လုပ်နေသူတွေကငွေလွှဲပြောင်းသူတွေကလုပ်ငန်းတွေရပ်တန့်သွားခဲ့တယ်ဆိုပြီးငွေလွှဲလုပ်ငန်းလုပ်ကင်နေသူတို့ကအခုလိုပြောပြပါဗျာ။ဘာမှ900ကျ
ော်ဒီတပုတ်ပုတ်ပြုတ်ကြွားတော့ကလည်းအကြောင်းလည်းမခံတော့အဝယ်လည်းမခံတော့ဗျာ။အခုအကြောင်းဟိုကလည်းပြန်တက်လာပြန်တက်ပြန်တော့လည်းအကြောင်းလည်းမခံတော့ဗျာ။မနေ့ကဆိုငွေရက်လွှဲရက်သွားတာဗျာ။ဒီဟာဟိုလွှဲလဲလွှဲလွှဲတဲ့လူရောငွေအကြောင်းဝယ်တမားတွေနည်းနည်းရက်သွားတာဘာလို့ပြောမလဲငွေစရာမကြီးတော့15မိနစ်ချာတခါရဲ့ပြန်တက်လာမှအခြေအနေကတော့အဲ့လောက်တော့ဟိုမထင်ပါဘူး။ခဏတက်ပြီးဟုတ်ပဲဒီလောက်ပဲအများကြီးတော့မတက်တော့မတက်နိုင်ပါဘူး။
မြန်မာကျပ်ငွေဈေးကအတော့ကိုထိုးကျသွားခဲ့တဲ့အတွက်ထိုင်းကုန်ပစ္စည်းတွေဝယ်ယူသူတွေလည်းအခက်အခဲတွေကြုံရပြီးထိုင်းကုန်စီတွေကိုမြန်မာဘက်တင်သွင်းတာတွေကိုလည်းရပ်တန့်သွားခဲ့တယ်ဆိုပြီး DHL ကုန်စီပစ္စည်းပို့ဆောင်တဲ့လုပ်ငန်းကတာဝန်ရှိသူတို့ကအခုလိုပြောပါတယ်အဲ
ထိုင်းပစ္စည်းသွင်းတဲ့လူကြားလို့ရှိရင်လည်းထိုင်းပစ္စည်းသွင်းတဲ့လူကြားတော့သူကငွေဈေးတဲ့အခါမှာငွေဈေးတဲ့အခါမှာအဆင်မပြေတော့ငွေဈေးတဲ့အခါမှာဘယ်လိုဖြစ်ရတော့ငွေဈေးတဲ့အခါမှာကျေလုံးကအချင်းနှစ်ခုရတယ်အခုကတစ်ခုတော့ပဲရတော့တာပေါ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်ကငွေလဲလုပ်ငန်းလုပ်ကင်နေသူတွေသာမကကရင်ပြည်နယ်မွန်ပြည်နယ်နယ်စပ်တွေကငွေလဲလုပ်ငန်းလုပ်ကင်နေသူတွေဟာမြန်မာကျပ်ငွေတွေကိုထိုင်းဘတ်ငွေတွေနဲ့လဲလှယ်တာတွေလည်းလှုပ်လာကြတယ်လို့ဆိုပါတယ
်ငွေလဲတဲ့လူငွေလဲတဲ့လူရှိပုံမျိုးရောကွန်တီနမ်လဲတိုင်းတိုင်းနေတဲ့လူရှိတယ်အမဝင်လာရှိမလားဘယ်ဘက်ဝင်ရှိမလဲအခုကမော်လမြိုင်တို့ခန်းတို့မှာယောင်ဤဆောင်ဆက်ကသူတို့ယောင်ဤဆောင်ဆက်ကလူတွေဒီကောက်ကတဲ့ရွာတွေခိုင်းမှာလုံသွားလုံတဲ့လူတွေနဲ့နေများတဲ့ရွာသူကဘတ်တီပဲတိုင်တော့တယ်စက်မတိုင်တော့ဘူ
းမြန်မာနိုင်ငံမှာငွေစက်ကူအစ်စ်တွေရိုင်းနှိပ်ထုတ်ဝေမှုတွေကြောင့်လဲငွေကြေးဖွံ့ဖွားမှုတွေဖြစ်လာပြီးကျပ်ငွေတန်ဖိုးတွေကျဆင်းသွားခဲ့ရတဲ့အကြောင်းရင်းတွေမှာတစ်ချက်အဖြစ်ပါဝင်လာတယ်လို့လဲကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံမှာကျပ်ငွေတွေကိုလက်ထဲမထားတော့ဘဲနိုင်ငံခြားငွေတွေကိုလိုက်လံစုဆောင်းတာတွေလည်းလုပ်နေကြပြီးမြန်မာကျပ်ငွေတန်ဖိုးကတော့ဒီအပိုင်းမှာပဲစိုးစိုးဝါးဝါးကျဆင်းလာတာဖြစ်ပါတယ်ရှင်
မအေးမှာသတင်းပေးပို့ရပါဗျာခုတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်မတပုတ်နဲ့ဆက်ပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်ဖို့ကြိုးစားမှုပိုပြီးတိုးလာနေတာနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းထုတ်တဲ့အစီရင်ခံစာနှစ်ဆောင်မှာသတိပေးထားပါတယ်သတင်းအချက်အလက်တွေကိုကြိုးကန်ချေလည်မှုနိုင်ငံရေးအကြမ်းဖက်မှုနဲ့ချိန်ချောက်မှုတွေတိုးလာနေကြောင်းဒီအစီရင်ခံစာတွေမှာဖော်ပြထားပါတယ် VOA သတင်းတောက် Bronica Bladerius Ecclesia ရဲ့သတင်းဆောင်မကိုမတ်တင်ကြီးထက်ကပြောပြပါမယ်ညာ
2024အမေရိကန်သမ္မတရွေးကောက်ပွဲအကြိုကာလမှာသတင်းမှားတွေဖြန့်နှံ့ပြည်တွင်းလှုပ်ရှားသူတွေကအမေရိကန်မဲဆန္ဒရှင်တွေကိုပိုပြီးပြစ်မှတ်ထားလှုပ်ရှားလာနေပါတယ်။လူခွင့်ရေးလှုပ်ရှားမှုအဖွဲ့ Freedom House ကထုတ်တဲ့ရွေးကောက်ပွဲပြော့ကွက်အနှစ်ချက်များဆိုင်ရာအစဉ်ခံစားမှာအခုလိုဖော်ပြတာဖြစ်ပါတယ်။ Freedom House အဖွဲ့ရဲ့အကြီးတန်းသုတေသနဆန့်စစ်ရေးမှူး KM Bestinson က Skype ကနေအခုလိုပြောပါတယ်။
People here in the United States.
နိုင်ငံရေးရလွှတ်ကြံစီမှုတွေရှိတယ်ဆိုတော့အတွေးခေါင်တဲ့အယူဆတွေနဲ့ American ပြည်တွင်းမှာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ထင်မှားစရာချက်လက်တွေစိတ်ဝင်နေပါတယ်။ Republican နဲ့ Republican ကိုရိမ်းတဲ့80ရာခိုင်နှုန်းလောက်ဟာဆိုရင်2020သမ္မတရွေးကောက်ပွဲရလဟာတရားမဝင်ဘူးဆိုတော့အဲ့ဒီလွှမ်းမိုးမှုမှိုင်းမိနေပါတယ်။အခု2024ရွေးကောက်ပွဲအကြိုကာလမှာလည်းဒီအကြောင်းအရာကကြီးထွားလာပြီးတော့လွှမ်းမိုးနေပါပြီ။
ရွေးကောက်ပွဲတာဝန်ရှိသူတွေကိုအွန်လိုင်းပေါ်ကနေချင်းချမှုနဲ့အနှောက်ယှက်ပေးမှုတွေတိုးလာသလိုနိုင်ငံရေးအကြမ်းဖက်မှုလည်းတိုးလာကြောင်းသူကထပ်လောင်းပြောပါတယ
် We've seen political candidates
သမ္မတဟောင်းဒိုနယ်ထရန့်ပေါ်လှုပ်ချံမှုကြိုးစားမှုအပါအဝင်နိုင်ငံရေးကုသရေးတွေအပေါ်တိုက်ရိုက်တိုက်ခိုက်မှုတွေတွေ့လာရသလိုအနည်းစုတွေပေါ်မှာမုန်းတိမှုအခြေခံရာဇဝတ်မှုတွေနဲ့အမိုးစကားဖြန့်ဝေမှုတွေလည်းတိုးလာပါတယ်
ဆန္ဒမဲပြည့်အခြေခံအဆောက်အုံတွေကိုအကာအကွယ်ပေးထားရဆဲဖြစ်သလိုတစ်ဖက်မှာလည်းစိုက်ပါတိုက်ခိုက်မှုဟာစိုးရိမ်စရာတစ်ခုဖြစ်တယ်လို့ Bestinson ကပြောပါတယ
် The most vulnerable target
မဲဆန္ဒပေးမှုဆိုင်ရာသတင်းချက်လက်တွေပြီးတဲ့ website တွေနဲ့စီးရုံးရေးတွေအများဆုံးပြစ်မှတ်ထားခံရပါတယ
် Trump နောက် Biden Harris စီးရုံးရေးတွေကိုပြစ်မှတ်ထားပြီး Iran က internet ဖောက်ထွင်းဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲချက်ကိုလည်းပြည်တော်စုစုံစမ်းစစ်ဆေးရေး Bureau FBI ကလက်ရှိစစ်ဆေးနေပါတယ်အီရန်ရုရှားနဲ့တရုတ်တို့ဘက်ကမကောင်းမြင်လာအောင်ဂျူပန်ဆောင်ရွက်မှုတွေလည်းတိုးလာတယ်လို့စိုက်ဘာလုံခြုံရေးကုမ္ပဏီ Recorded Future ကအစဉ်ခံစာထုတ်ပါတယ်ဒီလိုရက်တွေထဲမှာဆိုရင်ဉာဏ်ရည်ထုနည်းပညာ AI ကိုသုံးပြီးမခိုင်လုံတဲ့ဆောင်းပါးတွေထုတ်နောက်ထင်ရှားတဲ့မီဒီယာတွေလိုတုပါထားတဲ့သတင်း website အတူတွေမှာဒီဆောင်းပါးတွေကိုတင်တာတွေလည်းပါဝင်ပါတယ်Recorded Future ကရှောင်းမိုင်နာက Skype ကနေအခုလိုပြောပါတယ
် To introduce bias within the content that is
သဆိုင်ရအစိုးရရဲ့ pre နိုင်ငံရေးရီမန်းချက်တွေကိုအဓိကဥတီအခြေခံတဲ့နိုင်ငံရေးဥတီချက်ဒါမှမဟုတ်လဲနိုင်ငံရေးရှုထောင့်ပါဝင်တဲ့ရေးသားဖန်တီးမှုတွေနောက်ရွေးကောက်ပွဲမှာဘယ်ကိုယ်စားလှယ်ကအနိုင်ရမယ်ဆိုရင်ဒီပထဝီနိုင်ငံရေးရီမန်းချက်တွေဟာသူတို့ရဲ့အကျိုးစီးပွားနဲ့အကောင်းဆုံးကိုက်ညီတယ်လဲဆိုတာတွေနဲ့တစ်ဖက်ကိုရိမ့်လာအောင်အစပြိုးပေးဖို့ဖြစ်ပါတယ
်ဒီကြိုးပမ်းမှုတွေကဘလို့တက်ရောက်ပါသလဲ
At this point we have no
ဒီလောက်ရတွေကရွေးကောက်ပွဲရလဒ်တွေအပေါ်မှာတမိုင်းကြောင်းအရာအမှန်တကယ်တက်ရောက်မှုလို့ဆိုနိုင်တဲ့ခိုင်မာတဲ့အချက်လက်တော့အခုအချိန်မှာကျွန်တော်တို့မှမရှိသေးပါဘူ
းတုပလိန်ညာမှုဖြစ်နိုင်တာကြောင့်စလုံးပေါင်းနဲ့သရမားတဲ့ဆောင်းပါးတွေ website လိပ်စာတွေကိုသတိထားကြဖို့လဲအမေရိကန်မဲဆန္ဒရှင်တွေကိုတိုက်တွန်းထားပါတယ်ရှင်
ဟုတ်တယ်ငိထိုက်ပါအခုတော့ VOA ပုံပြရုပ်သံရှင်းပြချက်တစ်ခုတင်ဆက်ချင်ပါတယ်အမေရိကန်နိုင်ငံရေးမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကအခုနှစ်ပိုင်းနေမှာလူတွေပိုးသတိပြုမိလာပြီးအမျိုးသားလုံခြုံရေးရွေးကောက်ပွဲမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ဆက်မှုတွေရှိနေတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ့်အဓိပ္ပာယ်ဆိုတာနဲ့ပတ်သက်ပြီးပါဆွေးနွေးစရာတွေဖြစ်လာခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ကိုစမ်းစစ်တင်ပြထားပါတယ်ဆက်နွယ်ပတ်သက်မှုတွေတိုးလာနေတဲ့ကမ္ဘာမှာပြပနဲ့ပတ်သက်တဲ့ကိစ္စရတဲ့စီးမြင်းတွေလက်အားချက်တွေနဲ့စင်ကဲဖြစ်ပေါ်လာတဲ့စင်ခေါ်ချက်တွေကို VOA ကပုံပြရုပ်သံနဲ့အတူကိုစီသူတင်ဆက်ထားပါဗျာ
2016သမရရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်မှုကအစတရုတ်ရဲ့ TikTok လူမှုကွန်ရက်စာမျက်နှာမှာသတင်းတူသတင်းရောင်တွေဖြန့်လာအဆုံးအမေရိကန်နိုင်ငံကြီးမှာပြပကဆွတ်ဖက်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရဖြစ်ပါတယ်ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါစတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွဲစည်းရုံးမှုတွေကိုစီးမြင်ချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဒေပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံခြားသားတွေဘာမှမပေးရလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်နိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ငွေကြေးအလူအကြံဉာဏ်ဒါမှမဟုတ်ဆုံးဖြတ်ချက်ချဖို့တစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူး Nangan Yachaga, Suya, Corporation, Nangan Yi Party, the Losangamu Malone only, Tami Tawari. Laribe, you got well with Medure, Drokoza, Losang Nidure Nine, the Lokuni, Luru, Titi Gina, Lakanari, Town Kandari, Malo Yalu, the Uriga, Tami Tawari. The Lotamiare, Yachagaro, Piran Nangayima, Piba Sopamu, Machia, Tarsibu, Pubari. Nangan goes out in the town to Tamara Josh Washington, Thomas Jefferson Uga. တာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကြတဲ့အခါစပြီးဒီမူဝါဒကိုကျင့်သုံးကြတာပါဒါပေမဲ့အချိန်ကြာလာတဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပိုလျှောက်ထွေးလာပါတယ်ဥပမာအမေရိကန်ပြည်ထောင်စုတွင်လောက်ကန်နေပြီးအမေရိကန်နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေရဲ့လက်အောက်ခံပြည်ရင်းကုမ္ပဏီခွဲတွေကတော့ရွေးကောက် မဲဆွယ်စည်းရုံးရေးတွေနဲ့တိုင်းရိုက်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ညီမချက်တူတဲ့ PAC တွေကိုငွေကြေးလူရန်တာပဲဖြစ်ပါတယ်။မကြာခင်တုန်းကတော့ပြည်ပအလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလူရန်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပေမဲ့ရွေးကောက်ပွဲနန်းသမီးစီးတက်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုဆန္ဒခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါတယ်။နိုင်ငံအများအပြားနဲ့ထူထောင်ထားတဲ့ corporation ကြီးတွေ၊ကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖတ်မှုနဲ့ပြည်တွင်းနိုင်ငံရေးကြားချထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝေဝါးလာပါတယ
်။ကိုစီသူတင်ပြခဲ့တာပါဗျာ။အခုတော့သတင်းဆောင်မနောက်တစ်ပုဒ်နဲ့ဆက်ပါမယ်။American နိုင်ငံ New York မြို့ Brooklyn မြို့မှာရှိတဲ့စေနာဝန်ထမ်းအဖွဲ့အစည်းတစ်ခုကငွေကြေးချွတ်တဲ့တဲ့လူမှုအတိုင်းဝိုင်းတဲ့ကလူငယ်တွေကိုရေကူးသင်တန်းနဲ့ရေဘေးအန္တရာယ်ကင်းရှိရေးသင်တန်းတွေကိုအခမဲ့ပို့ချနေပါတယ်။ရေကူးသင်ရင်းနဲ့စိတ်ပျော်ရွှင်မှုရဖို့အရေးကြုံလာရင်ရေနစ်မဲ့ဘေးကကြိုတင်ကာဝယ်နိုင်ဖို့အတွက်ကုလသနားပို့ချပေးတာဖြစ်ကြောင်းပြောပါတယ်။ John Shu နဲ့ Randy Ricard Sanna တို့ပေးပို့ထားတဲ့သတင်းကိုမမသစင်အောင်ပြောပြပါမယ်ခင်ဗျာ။
တင်နန်းတက်ရောက်တဲ့ကလေးငယ်တူကတော့ရေကူးတင်နန်းလာတက်ရတဲ့အကြောင်းကိုသူ့ငယ်ဘဝအတွေ့အကြုံနဲ့ရှင်းပြီးတော့ပြောပြပါဗျ
I was close to ရေနစ်တော်မလို့ဖြစ်ခဲ့တာပါအဖေကကျွန်တော်ကိုရေကူးတင်ဖို့လိုကိုလိုတယ်ပြောပြမယ်တင်နန်းတွေကဈေးကြီးတယ်လေအခုဒီတင်နန်းကိုအခမဲ့မှုတက်ဖြစ်တာပ
ါ Rising Tide Effect အဖွဲ့အစည်းစဉ်နဲ့ဒီတင်နန်းကနယူးယောက်မြို့မှာရှိတဲ့ငွေကြေးမတက်နိုင်တဲ့လူမှုအတိုင်းဝိုင်းတွေကလူငယ်တွေအတွက်သတင်း6ပတ်အခမဲ့ရက်တူရေကူးတင်နန်းပို့ချပေးပါတယ်။ American ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးစင်တာ CDC စီးနွေအရ2019ခုနှစ်နဲ့နှိုင်းယှဉ်ရင်2020ကနေ2022အထိနှစ်စဉ်ရေနစ်သေဆုံးသူက900ကျော်တိုးလာပါတယ်။ And as a New Yorker,
it breaks my heart.ဒီလိုနှစ်စဉ်ရေနစ်သေးတဲ့သတင်းတွေကြားရတာနယူးယောက်မြို့သူတယောက်အနေနဲ့မခံစားနိုင်အောင်ဖြစ်ရပါတယ်
။တင်းနန်းကပို့ချပေးတဲ့အထက်မှာရေကူးတင်ပေးရုံနဲ့မကရေရှင်မှာကူးခတ်နေတဲ့ပင်လယ်ပြင်မှာရုတ်တရက်တွေ့ကြုံလာနိုင်တဲ့အန္တရာယ်တွေကိုရင်ဆိုင်တတ်ဖို့စာရာတွေကိုကြိုတင်ပြင်ဆင်ပြီးတော့သင်ကြားပေးပါတယ်။
Wednesdays we swim here in a pool and Thursdays အင်္ဂါနေ့နဲ့ဘုဒ္ဓနေ့တွေမှာတော့ရေကူးကန်ထဲမှာကူးကြပါတယ်။ကြာသပတေးနေ့တွေဆိုရင်ကမ်းခြေကိုသွားပြီးတော့လှိုင်းစီတာပင်လယ်ရင်နဲ့ထိတွေ့တာမျိုးလေ့ကျင့်ပေးပါတယ
်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းတွေရကမ္ဘာတဝန်းတနအီတိုင်းမှာလူ26ဦးရေနစ်သေဆုံးတယ်လို့ဖော်ပြပါတယ
်။ One of the reasons for let's say
ဒီနေ့ရေနစ်သေးဆုံးရတဲ့အကြောင်းရင်းတွေကတခုလို့ပြောကြမယ်ဆိုပါစို့ A ကအရေးပေါ်ကိစ္စတစ်စုံတစ်ခုကြုံရလို့ B ကလုံလောက်တဲ့အသိပညာမရှိလို့ပဲဖြစ်ပါတယ
်သင်တန်းသားတွေရေကူးတတ်ဖို့ဒါမကအရေးကြုံလာရင်အန္တရာယ်တွေကိုရင်ဆိုင်တတ်ဖို့လိုအပ်တဲ့အတွေ့အကြုံနဲ့စွမ်းရည်ကိုသင်ကြားပေးပါတယ
်ဒီတင်သားမှာအခွင့်အလမ်းတွေအများကြီးရပါတယ်အရေးပေါ်အသက်ကယ်နည်းနဲ့ရှေးဥတုနာပြုစုနည်းလက်မှတ်ရယူပါတယ်ခုခေတ်မှာကျွန်တော်တို့တက်ကတော့ငွေမကုန်ပဲဒီတင်နန်းလက်မှတ်တွေရဖို့ဆိုတာမဖြစ်နိုင်ပါဘူ
း CDC စီးနွေရတစ်နှစ်ကနေ၄နှစ်ရွယ်ကလေးငယ်တွေအများဆုံးသေဆုံးရတာဟာရင်းနှစ်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်အ အမေရိကန်ရေကူးအသင်းစင်းတွေအရလည်းငွေကြေးချိုးတဲ့တဲ့မိသားစုတွေကခလီငယ်80ရာခိုင်နှုန်းလောက်ကရေမကူးတတ်ကြဘူးလို့ဖော်ပြပါတယ်
။ကျမထင်တော့လူငယ်တွေအထူးသဖြင့်ဒီမှာရှိတဲ့လူငယ်တွေကတနက်ကြိုင်အကြမ်းဖက်မှုများတဲ့ပတ်ဝန်းကျင်မှာနေထိုင်ကြသူတွေများပါတယ်။ဒီလိုသင်တန်းတွေကိုလာတက်ပြီးတော့သူတို့တငယ်ချင်းတွေကိုထပ်ပြီးတော့ခေါ်လာမယ်။ရေကူးရတဲ့ပျော်ရွှင်မှုကိုနှစ်သက်လာမယ်။ရေကူးတဲ့ရင်ရေနဲ့ပတ်သက်တဲ့အလုပ်ကိုင်းတစ်ခုခုကိုလုပ်ကိုင်းခြင်းလာမယ်ဒီလိုရည်ရွယ်ပြီးတော့သင်တန်းပေးတာပ
ါသင်တန်းသူတူကတော့ဒီသင်တန်းပြီးရင်သူကရေကူးကန်တွေကမ်းခြေတွေမှာရင်းနှစ်သူတွေကိုအရေးပေါ်ကယ်ဆယ်ပေးဖို့စောင့်ကြည့်ရတဲ့ life guard တယောက်ဖြစ်လို့လုံးမှာဖြစ်ပြီးနောက်မှလည်းသူကခလီးတွေကိုရေကူးသင်ပေးသွားမယ်လို့ပြောဆိုပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလိုင်းတူမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျွန်တော် VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနိုင်စင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။ VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင့်သံညအစီအစဉ်တွေရေဒီယိုအသံလွှင့်အစီအစဉ်တွေကိုVOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာလက်ရပမာရှိတဲ့ဓာတ်ရိုက်နားဆင်ရန်ဆိုတဲ့အောက်မှာအချိန်မီကြည့်နိုင်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီကျွန်မရေကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေမတင်ဆက်မီမှာဝါပြည်နယ်အကြောင်းဆွေးနွေးထားတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ပြန်ဆက်တင်ပါမယ်နိုင်ငံရေးစီရေးဆက်ဆံမှုခိုင်မာတဲ့ကွန်မြူနစ်လုံထုံးလုံနည်းနဲ့ခံယူချက်တွေကြောင့်ဝါပြည်သွေးစည်းညွေးပါတီနဲ့တက်ဟာအင်အားကြီးမားတဲ့အဖွဲ့အစည်းဖြစ်လာပုံကိုဦးအောင်ခင်ကဒီတစ်ပတ်ရေးသားတင်ပြထားပါတယ်ခင်ဗျာ
တရုတ်ကွန်မြူနစ်ပါတီနဲ့ဗီယက်နမ်ကွန်မြူနစ်ပါတီတို့ဥဆောင်တဲ့တော်လှန်ရေးတွေအောင်ပွဲခံကြပုံကိုလူသိများပါတယ်တရုတ်ကွန်မြူနစ်ပါတီဟာမျိုးကြီးပြကြီးတွေကိုမသိမ့်ပိုင်နိုင်ပေမဲ့ကျစ်လက်ထောက်ခံမှုများပြားမှုစစ်တပ်ဖွဲ့စည်းပုံကောင်းပုံမှုစိတ်ဓာတ်ကြံ့ခိုင်မှုလက်နက်ခဲယံဖူလုံမှုစတာတွေကြောင့်အောင်ဝဲခံနိုင်တယ်လို့သုံးသပ်ကြပါတယ်။ကွန်မြူနစ်ဝါဒကိုယုံကြည်တာမယုံကြည်တာနဲ့မဆိုင်ပါဘူး။တော်လှန်ရေးအောင်မြင်အောင်လုပ်တဲ့ဤကိုသာလေ့လာဖို့လိုပါတယ်။ကွန်မြူနစ်ကောင်းမှုကြောင့်မတင်မရှာနင်းပြဘဝကအင်အားကောင်းလာတဲ့တပ်ဖွဲ့ဖြစ်လာပုံကိုဝသွေးစည်းညွေရေးတက်ကတည်တည်ပြနေပါတယ်။ဘယ်အစိုးရလက်အောက်မှမမနေခဲ့ဘူးတဲ့ဝါရီရဲ့ရှင်းဟောင်းရင်ချင်းမှုဒလေကိုနှီးခုံးချုပ်လိုက်သူဟာဘကပကွန်မြူနတီဖြစ်ပါတယ်အချင်းချင်းတိုက်ခိုက်နေတဲ့ဝါရီကိုဘကပကစူးစီးလိုက်တာမူနတ်ကိုွယ်တဲ့ဝါပထမဆုံးထိတွေ့တဲ့အယူအဆကွန်မြူနတီဝါရပါတရုတ်ပြည်မှာရင်ချင်းမှုဒေါ်လာရေးဆင်နွှဲတဲ့1960ဘီလွန်ကာလမှာတန်နီတော်ကတရုတ်တွေဘကပကိုကူညီရင်းဝါတမှာစစ်ဖို့ဖြစ်လာသူတွေရှိပါတယ်အနည်းငယ်ဆယ်ကျော်ဘကပလက်အောက်ခံလုပ်ခဲ့ပြီးမြေအစည်းကမ်းတက်တာဘဝမှာနေမွနေတဲ့အတွက်ဘကပကို1989မှာတော်လံပုံကမ်းပြီးဝပြည်သွေးစည်းရင်ရေးပါတီနဲ့တက်ကိုတည်ထောင်ပါတယ်ဒါပေမဲ့ဘကပလက်အောက်ခံအဖြစ်နေခဲ့တဲ့အတွေ့အကြုံဟာဝါရီရဲ့နိုင်ငံရေးစည်ရင်းနဲ့ထုတ်ချုပ်ရေးအခြေခံအုတ်မြစ်ဖြစ်လာတယ်လို့ရှမ်းသူတေတီအိုင်လောင်းကလွန်ခဲ့တဲ့နိုဝင်ဘာ18ရက်နေ့ထုတ် Transnational Institute စာဆောင်မှာရေးထားပါတယ်အစိမ့်စိမ့်အမွားမွားကွဲပြားနေတဲ့ဝါလူမျိုးကိုပြန်လဲစုစည်းပေးသူတွေထဲမှာမကြာမီခကွယ်လွန်သွားတဲ့ဘကပဟောင်းရှောင်းမင်းလျောင်လည်းပါဝင်တယ်လို့ဆိုပါတယ် အခုတည်းအထိခိုင်မာနေတဲ့နိုင်ငံရေးစီးရင်နဲ့အုပ်ချုပ်ရေးအခြေခံအုံမြင့်တွေကိုဘကပလက်ထက်မှာချမှတ်နိုင်ခဲ့တယ်လို့ရှောင်းမင်းလျောင်ကဆိုပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုတည်ဆောင်သူတွေထဲမှာစာတက်သူဆိုလို့ရှောင်းမင်းလျောင်တဦးတည်းရှိပါတယ်။သူဟာတရက်ဝလဲတန်းကြောင်ပြီးစီးတဲ့အထိပညာရှိမှုပြီးဝါပြည်နဲ့တည်ထောင်ရေးအတွက်ဘဝကိုပေးအပ်ခဲ့သူဖြစ်ပါတယ်။နိုင်ငံရေးအမြင့်ကျယ်မှုကြောင့်ရှောင်းမင်းလျောင်ကိုဝါတွေရဲ့ဖတော်မန်းရှာလို့နိုင်ရှင်ပြောဆိုလေးရှိပါတယ်။ဒါပေမဲ့ခရင်ကောင်းဆောင်ဖတော်မန်းရှာလို့လောက်ချံတက်ပြတ်မခံရပဲဝါပြည်နယ်တည်ထောင်နိုင်တဲ့အထိအသက်တင်ရှာရှိခဲ့သူဖြစ်ပါတယ်။ထိုင်းနယ်စပ်ကတောင်ပိုင်းဝါဒေသနဲ့တရုတ်နယ်စပ်ကမြောက်ပိုင်းဝါဒေသကိုထိန်းချုပ်ရင်းဝါနယ်မြေတည်ထောင်ရမှာရှောင်းမင်းလျောင်ဟာဥဆောင်နိုင်ရပါတယ်။ဝါလူမျိုးစုဟာတရုတ်ပြည်မှာအသိအမှတ်ပြုထားတဲ့လူမျိုးစု55စုထဲမှာအပါအဝင်ဖြစ်ပါတယ်။ဝါလူဦးရေတသန်းလောက်ရှိတယ်လို့ခန့်မှန်းရပြီးမြန်မာဘက်မှာ9လိန်တရုတ်ဘက်မှာ9လိန်လောက်ရှိမယ်လို့ခန့်မှန်းပါတယ်။ဒါကြောင့်ဘကပလက်အောက်ကထွက်ပြီးကိုပိုင်အုပ်ချုပ်ရေးစနစ်တည်ထောင်တော့လဲတရုတ်ကွန်မြူနီပုံစံအတိုင်းဖြစ်နေတာလို့လန်ဒန်တက္ကသိုလ်မနုဿဗေဒကတိကဟန်စတိန်မူလာက2020မှာစာရန်ရေးထားပါလေကျေးလက်အစင်းကနေကိုပိုင်လက်နဲ့ကင်ပြည်နယ်ဘဝကိုအနှစ်30ကျော်အတွင်းရောက်ရှိသွားတာတရုတ်အကူအညီကြောင့်ဖြစ်ပါတယ်တကယ်တော့ဝါပြည်နယ်ဟာလက်နဲ့ကင်နိုင်ငံဖြစ်နေပါပြီစစ်အင်အားကြောင့်အချို့ကြာအာဏာပိုင်ပြည်နယ်ကိုတီထောင်နိုင်တာဖြစ်ပါလေဘင်းဘီရင်ခွန်စာကြီးစိုးခဲ့တဲ့ထိုင်းနယ်စပ်မှာတောင်ပိုင်းဝါနယ်မြေကိုတီထောင်နိုင်တဲ့အသည့်အင်အားရှိလာပါတယ်အတင်းအကျပ်စစ်သားစုဆောင်တဲ့ဓလေလဲရှိနေပါသေးတယ်။အရက်ပဲအုပ်ချုပ်ရေးစနစ်တည်ထောင်မှုဝတ်တပ်ဖွဲ့ကကြိုးစားပေမဲ့ဝတ်စစ်တီမပိုင်ရင်မပြီးတဲ့နေရာကများပါတယ်။အစိုးရရန်တရားတစ်ခုလုံးလေပတ်နိုင်ဖို့ဝတ်တပ်ကိုအားကိုးနေရစေဖြစ်တယ်လို့ဟန်စတိန်မူလာကဆိုပါတယ်။ဝါတပ်ဖွဲ့ဟာနိုင်ငံတည်ထောင်ရေးရဲ့အခြေခံအုံမြင့်တစ်ခုဖြစ်နေပါတယ်။တပ်တွင်းလုံးအတွက်တရုတ်စကားနဲ့ဝါစကားကိုလည်းသင်ကြားကြပါတယ်။စီရေးလိုအပ်ချက်အရာစမ်းသပ်မှတ်ချက်တွေပြောင်းလဲလာတာဖြစ်ပါတယ်။ဝါယဉ်ကျေးမှုဒလိမြင့်တင်ရေးဟာဝါပြည်နယ်အစိုးရရဲ့ဥတီချက်တစ်ခုဖြစ်ပေမဲ့စစ်အင်အားတောင့်တင်းရေးဟာအချို့အချာအာဏာပိုင်ပြည်နယ်တည်ရှိရေးရဲ့အခြေခံအုံမြင့်တစ်ခုဖြစ်ပါတယ်။မြန်မာပြည်မှာဆက်အာဏာရှင်စနစ်ကြီးစိုးနေသည်ဗျာကာလပတ်လုံးဝါပြည်နယ်မှာစစ်ရေးဆင်ခွင်သွန်းနေမှာမူစစ်အင်အားဟာဝါလူမျိုးစုရဲ့အဓိကလူအချင်းဖြစ်လာပါတယ်စစ်ယူနီဖောင်းဝတ်တာဟာဝါသွေးစည်းမှုကိုပြတ်တာတဲ့သဘောဖြစ်နေပါတယ်ဝါခေါင်းဆောင်ပေါ့ယူချန်နဲ့ကြောက်တီလိုင်းတို့ရဲ့သားတွေပါဝင်တဲ့မျိုးဆက်သစ်လူငယ်တွေဝါနိုင်ငံရေးဇက်စင်မြင့်မှာပါဝင်လာကြပြီမဲ့ဘကပလက်ထက်ကလေးကကျဉ်းဆုံးလာခဲ့တဲ့လုံနီးလုံထုံးတွေကတော့လောလောဆယ်မှာပြောင်းလဲသွားဖို့အလားအလာမရှိဘူးလို့သုံးသပ်ကြပါတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
အခုတော့ကျမကြီးကဏအလှည့်ကြပါပြီဗျာဒီတစ်ပတ်ကျမကြီးကဏမှာသွေးလွန်တုတ်ကွေးယောဂနဲ့ပတ်သက်ပြီးနောက်ထပ်ကာဝေးအကြောင်းတွေဆက်ပြောထားပါတယ်ယောဂစမဖြစ်အောင်ချင်းပေါက်ဖွားမှုနှုံနှိမ်နှင်းတာအပြင်နောက်ထပ်လုံတင်တာတွေရှိတယ်လို့ကျမကြီးပညာရှင်တွေကထောက်ပြနေပါတယ်ချင်းအကိုက်မခံရတာအပြင်နောက်ထပ်ဘာတွေဆက်လုပ်တယ်မှာလဲဒီကြောင်းကလေးအထုကုနဲ့စစ်တက္ကသိုလ်တက်ကလေးကျမပညာဌာနအငိမ့်စားဌာနမှာပမောက်ခဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းထားပါတယ်ဗျာ
โอเคကလေးတခုဆရာဝန်ကြီးပမောက္ခဒေါက်တာစောဝဲခင်ဗျာကျွန်တော်တို့သွေးလွန်တုတ်ကွေးအသက်အန္တရာယ်လျှော့ချရေးကိုပြီးခဲ့တဲ့လပိုင်းတွေကပြောခဲ့ပြီနဲ့ပြီးခဲ့တဲ့တစ်ပတ်တုန်းကပဲဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကိုကာကွယ်ရေးအတွက်ဒီချင်းပေါက်ဖွားမှုနှစ်ရင်းကိုအဓိကပြောခဲ့ပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ဒီသွေးလွန်တုတ်ကွေးစမဖြစ်အောင်လှုပ်တင်တာအတွက်ဆက်ပြောမှာမို့အဓိကဘာကနေစရှင်းပြခြင်းလဲဆရာကြီ
းအဓိကတော့ဘယ်လိုဆိုတော့သူကချင်းကအဝေးမပြန်နိုင်ဘူးနောက်ကြိုက်တာလည်းနေလဲစီ
တော့နေ့လယ်အချိန်မှာနော်ဒီကလေးအများစုလာစုတဲ့နေရာတွေဝန်နေကလေးရင်းကျောင်းတို့သူချင်းတို့အကျောင်းပေါ့နော်အဲ့လိုနေရာတွေကကူးဆက်လို့ရှိရင်ပုံပြီးတော့ဟိုရက်ခွက်တစ်ခုအတစ်ခုပြတ်သွားပါလားအဲ့တော့အဲ့နေရာတွေကအဓိကထားပြီးတော့ဒီပိုးလောက်လမ်းနေနေလောက်ရတယ်ကျွန်တော်တို့ကိုယ်တိုင်လည်းကလေးတယောက်ဒွလင်တကွန်းနဲ့ဆေးရုံတဲ့အချမ်းမရင်းဌာနကိုကျောင်းကြားပါလားကျောင်းကြားတဲ့အခါမှာတော့ဒီသူ့ရဲ့လိပ်စာတွေမဟုတ်ဘူးပေါ့နော်ဘယ်ကျောင်းမှာတက်တဲ့ဘယ်တန်းကကလေးပေါ့နော်အတားကိုကျွန်တော်တို့ထည့်ပြီးကျောင်းကြားပါတော့ကလေးမိဘတွေလည်းကျွန်တော်ကပြောပါတော့သူတင်သူကျောင်းကဆရာမတွေဒီကျောင်းကြားခိုင်းပါဒီတန်းလေးကကလေးကဒီပြင်ကလေးရဖျားနေဒါဒီတွင်းလွန်တုတ်ပဲဖြစ်နိုင်တယ်ဆိုတာသတိထားမိအောင်ပါအဲတော့ကျွန်တော်တို့ဆေးရုံဆေးကောင်ဆွဲလိုက်တဲ့ဟိုတက်လာတဲ့ကလေးရှင်လည်းပတ်ဝန်းကျင်မှာသူတို့ပြခဲ့တဲ့ဆွေတွေရောဂါကူးဆရာဝန်တွေကြီးလည်းကျွန်တော်တို့နှမ်းကြောက်ကြပေးပါဘာလို့ဆိုတော့ဒီကလေးကတွင်းလွန်တုတ်ပဲဖြစ်နေရင်သူ့စီမှာလာပြတဲ့ဒီပြင်ကလေးတွေကလည်းတွင်းလွန်တုတ်ပဲဖြစ်နိုင်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အဲ့ဒါမျိုးလေးတွေကိုခိုးဆက်ပြအောင်လုပ်ပေးနိုင်ဖို့ပေါ့နော်သတိထားမိဖို့ဒီကြောင်းကြပေးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီဦးစားပေးနေရာကိုပြောပြီးမှနောက်တစ်ခုကတော့ဆရာဒီဖြင်းဖြစ်လာတဲ့အချိန်မှာပေါ့နော်အခုလိုပိုးလောက်လမ်းကိုနှိမ်နှင်းပြီးတဲ့အခါမှာဆရာဟိုထောင်မှာတော့ဒီချင်းတော်ထောင်ဝေးဖို့အထူးသဖြင့်ရှင်းခိုက်တတ်တဲ့နေ့လယ်ဘက်မှာပါထောင်ဝေးဖို့ပြောခဲ့တော့ဒီချင်းဖြစ်လာပြီးတဲ့နောက်ပိုင်းမှာရောဆရာကြီးအခုလိုဒီချင်းတော်ထောင်အိတ်ဓာအပြင်ပေါ့နော်နောက်ထပ်ကာဝယ်နေတဲ့အနေအထားမျိုးတွေရှိသလားဆရာ
ဟုတ်ကဲ့ချင်းမှာတော့ဒီလိုပါတချို့လဲမျိုးစုံတွေလောက်ကြပါအမချင်းကိုမကြိုက်ခံအောင်ပေါ့နိခန္ဓာကိုယ်မှာဒီမော့စကူတိုရပယ်လန့်ခေါ်တဲ့ဒီဟိုဆေးတွေပေါ့လိန်နေပေါ့နော်အင်းကြီးလက်ရှိဘောင်းမီဆေးဝတ်ထားဆောင်ရပယ်လန့်နေရာလည်းမျိုးစုံရှိပါတယ်တချို့ကလက်ပတ်လေးတွေအစတချို့ဆေးတွေဆိုရင်ကျွန်တော်လူခန္ဓာကိုယ်ရဲ့အနံ့ကိုပြောင်းနေတာဖြင့်ခြင်းကိုလှည့်သွားတယ်ပေါ့ဗျာအဲဒါပေမဲ့ဒါတွေကလည်းသိပ်ပြီးတော့ဉာဏ်ကြီးမအောင်မြင်ဘူးပေါ့နော်ခြင်းကတခါကျလှည့်သွားလို့မရဘူးပြန်လဲပြန်ပြီးတော့သူကတိသွားတယ်အဲမျိုးတွေပေါ့ကျင်းသေးခွေပိုင်ဒေါနာတွေလည်းသုံးကြပါတယ်ဒါပေမဲ့အဲ့ဒါလည်းအခိုင်ကျလည်းရင်ကျတာတို့ချောင်းဆိုးတာတို့ရှိတဲ့အခါကျတော့ဒီအနှံ့အသက်ကိုမခံနိုင်တာတွေရှိတယ်မျိုးစုံတော့သူတေသနာတွေအလုပ်ပါတယ်ဒီချိုးနိုင်ငံတွေမှာချင်းကိုပဲဒီမျိုးပြောင်းပလိုက်တယ်ပေါ့နော်အဲချင်းရဲ့မျိုးရုပ်ဗီဇကိုပြောင်းအောင်လုပ်ပြီးတော့ဒီချင်းကြီးအဲသွင်းလွန်တကွေးပို့မသေးဆောင်နိုင်တဲ့ချင်းမျိုးဖြစ်အောင်လုပ်ပြတာတွေလည်းသူတေသနာလုပ်နေတာရှိပါတယ်အဲကျွန်တော်ဒီမှာလုပ်နေတာတော့အဲ့လိုပေါ့ချင်းခိုက်ပြင်းတော့တာအတချင်းလို့ခေါ်တဲ့ဒီချင်းပေါက်ပြီးသားချင်းကိုနှိမ်နှင်းတာတော့ဆင်းမုတ်တာပေါ့ဒါပေမဲ့ဆင်းမုတ်တာလည်းခက်ခဲရှိတာဒီဆေးအတွက်စမုတ်တဲ့ဆေးအတွက်လိုတယ်ဒီဇယ်လိုတယ်ပေါ့ဗျာအဲ့ဒါမျိုးလေးရှိပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဆရာဒီကာကွယ်ရေးမှာပဲဒီဘိုးလောက်လန်းနှိမ်နှင်းမှာတွင်ကတော့ကျွန်တော်တို့ဒီဖွင့်ပေါ့နော်အခန်းတကားတွေဖွင့်တာကြာချင်းဒီ
ကဘာတော့
နေတဲ့အလင်းရောင်ရအောင်ပေါ့ဆရာနော်အဓိကပြောရတော့အခုချင်းဖြစ်လာတဲ့အနေအထားမှာတော့ဆရာကြီးဒီအခန်းနေနဲ့ပတ်သက်ပြီးတော့ပြောဖို့ရှိသေးတာကာကွယ်ရေးအတွက်လေ
လင်းအောင်ကောင်းလို့ရှင်တော့ကောင်းပါနောက်တစ်ခါကျွန်တော်ပြောသလိုစိန်မာတော့အဲ့လိုပေါ့သေးစိန်ရှင်တော်နေသုံးကြပါတယ်ဒါငှက်ဖျားရှင်တို့သုံးတော့ပေါ့အဓိကတော့အဲငှက်ဖျားရှင်ဆိုလဲအဲ့သေးစိန်ရှင်တော်မော်လာနားလဲအသေးသွားအောင်အဲ့တော့ဒါနဲ့လည်းအများကြီးထိရောက်မှုရှိပါတယ်အဲ့တော့နောက်ပိုင်းမှာတော့သေးစိန်ရှင်တော်တွေကငှက်ဖျားရှင်ကိုပဲမှောက်ဘူးပေါ့တော့ရိုးရိုးဒီနေ့လယ်မှာခိုက်တဲ့အေးဒီစာလဲသွားနိုင်သေးတာကိုအဲ့တော့တောင်းနေပါတယ်မှာသေးစိန်လိုက်ကာသုံးတယ်ဒါဒီစေတိန်ရှင်တော်လည်းဒီငှက်ပြားအတွက်သုံးရင်းနဲ့ဒီလူလူတွေကမှသုံးလာတာနဲ့မျှလည်းဒီကျွလွန်းတပွဲအတွက်လည်းသာဝေတာထောက်ကူရတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာနောက်ထပ်ထည့်လိုက်တဲ့ဒီထက်စိန်နောက်တစ်ခုထိုးပါဆရာနော်ကာကွယ်ဆေးထိုးတဲ့အပိုင်းမှာကာကွယ်ဆေးချိန်ထားပြီလားဆရာ
ဟုတ်ကဲ့ဟိုဆက်ကျွလွန်းတပွဲကာကွယ်ဆေးကတော့နှစ်ပေါင်းများစွာသူတင်နာလုပ်တယ်ပေါ့နော်လုံခဲ့တဲ့၄-၅နှစ်လောက်ထိတော့ကောင်းအောင်မအောင်မြင်သေးဘူးမနစ်ကတော့ဒီဆေးတစ်ခုအောင်မြင်လာတယ်ပေါ့လေไอ้เสียรอตลอดเลยแหละที่ยောက်တယ်แล้วประจาတော့ဟိုပြင်းထန်မှုကိုကာဝယ်ပေးတယ်ဗောဗျာตลอดเลยအကျိုးရှိပါနောက်တစ်ခါပါလဲဆိုတော့ तू อ่ะဒီလိုအရင်တော့အဆေးတွေရတော့ပါလဲဆိုတွင်းလွန်တုတ်ပဲဖြစ်ဖူးတဲ့လူမှမထိုးလို့ရတယ်အခုဒီဆေးရတော့ဟိုဖြစ်ဖူးလားမဖြစ်ဘူးလားဆစ်ဆေးရမလို့တွင်းဆစ်ဆရာမလို့ဒါပေမဲ့ထိုးလို့ရတယ်ဗောမဖြစ်ဘူးတဲ့လူမှထိုးရင်လည်းပြဿနာမရှိအဲနောက်တော့အရင်ပေါ်တဲ့ဆေးတွေအသက်ကြီးမှ9နှစ်ကမှစထိုးလို့ရတယ်ကိုယ်ရငငယ်ရေထိုးလို့ရဒါတော့ကောင်းပါဒါပေမဲ့လည်းခုချိန်ဒီတော့ဒီဆေးကအဲကျွန်တော်နိုင်ငံမှာလည်းဒီတရားဝင်သွန်းထားတာမရှိသေးပါဘူးဒီ FDA အသီးမှတ်ပြုပြီးသွန်းထားတာမရှိသေးဘူးအဲတိုင်းမှာတော့အင်းနီနာချင်းတိုင်းမှာတော့ရှိတယ်နောက်သုံးကထိုးရတယ်နောက်တစ်ခါကုန်ကြစိတ်လည်းတော်တော်လေးများတော့တော်တော်များများတော့လက်လမ်းမမီသေးပါဘ
ူးဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာနိုင်ငံအတွက်ရောဘယ်လိုအကြံပြုချင်လဲဆရာ
ကျွန်တော်ဘက်ကလည်းပါလဲဆိုတော့ဒါကိုဟုတ်တော့လည်းတော့ကျွန်တော်ကကြိုးတော့ပေါ့လေဒါသုံးလို့ အနေလည်းမရှိဘူးထိရောက်မှုလည်းအတော်အသင့်ရှိတယ်ဆိုသုံးဝင်ပါတယ်ဒါပေမဲ့ကျွန်တော်ခုချိန်မှာတော့ဘာအဓိကထားလဲဆိုတော့အဲသွလွန်တပိဖြစ်တာကိုသတိထားမိမယ်စောစောစီးဆေးရုံတင်မယ်ထိရောက်တဲ့ကုသမှုပြုရင်လည်းကျွန်တော်တို့ကကိုယ်ရင်တော့လို့တေပြောက်တွေပါတယ်တိတ်မများတော့ပါဘူးကုသမှုပိုင်းရနည်းနည်းလေးတိုးတက်မှုတွေတော်တော်ရှိလာပြီဆိုတော့အဲစောစီးသတိထားမိဖို့တွေပါလဲဦးစားပေးပြီးပြောပါတယ်အဲကာဝယ်သေးထိုးလို့ရတော့ကောင်းတယ်သို့တော့ဟိုကုန်ကြစင်းနဲ့ဒီလက်လန်းမမီနိုင်တဲ့မီနိုင်တဲ့ပုံမှာတော့အများကြီးမူတည်ပါသေးတယ်ဟိုဒတိုင်းကြီးလုံးထိုးဖို့လိုတာလို့ဆိုတော့လည်းဘာလို့သေးဘူးပေါ့နော်အဲ့လောက်ထိဦးစားပေးဆင်တယ်တော့မရောက်သေးပါဒီ cost benefit ကိုကြည့်ရပါလေဟိုတန်းနိုင်တဲ့လူတက်ကတော့ပြဿနာမရှိဘူးဒါသူကုန်ကြသေးတန်းနိုင်ဖြစ်တယ်ဒါတော့မှကျွန်တော်တို့ကကိုယ်နိုင်ငံမှာတရားဝင်မသွန်းလာသေးတော့ကျွန်တော်တို့ဒီစေကန်းကြီးတွေကတော့ထိုးပေးလို့မရပါဘူးနော်နောက်တစ်ခုကဘာလဲဆိုတော့ဆိုလာစီမံချက်တဲ့ပါညာထဲဝုလောက်ကတော့လည်းဟိုအကျိုးမများသေးဘူးပေါ့ဗျာအဲ့ဒါမျိုးကတော့ကုန်ကြသေးတဲ့အကျိုးကျေးဇူးကိုအများကြီးတွေ့ရပါတော့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဗီယိုရဲ့အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် View မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
် View အစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို burmese.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကဏ္ဍလှည့်ကြပါပြီ Fever Wine တော်သားတွေတင်ဆက်ထားပါတယ်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနန်ဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်တန်တွဲနဲ့ခွားမြို့ကြားမှာရှိတဲ့တိန်တလီမြို့ကိုအာရခတပ်တော်ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီဖြစ်ပါတယ်။ချင်းပြည်ကံပလတ်မြို့နယ်ထက်က16ရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။တရင်လွာတွေထဲမှာတော့မွန်ပြည်၊ကရင်ပြည်နဲ့တနင်္သာရီတိုင်းတို့မှာဇူလိုင်လ1လတာအတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံပြည်သူ9000ကျော်လောက်နေရပ်ကနေဆုံးခွာနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်တန်တွဲနဲ့ကွာမြို့ကြားရှိကျိန်တလီမြို့ကစစ်ကောင်စီရဲ့စခန်းတွေကိုအရခတ်တပ်တော် AA ကတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်တမြို့လုံးကိုထိန်းချုပ်ထားလိုက်ပြီဖြစ်ပါတယ်တနင်္လာနေ့ကစပြီးကျိန်တလီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ဒေသခံတွေကပြောပါတယ်အင်္ဂါနေ့နဲ့ပုတ်ထူးနေ့မှာတော့ကျိန်တလီမြို့ရဲ့စခန်းထွေအုပ်ရုံးနဲ့စီပင်ရုံးကစစ်ကောင်စီရဲ့စခန်းတွေကို AA ကတိုက်ခိုက်ခဲ့ပါတယ်ပုထုနေညနေမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေအားလုံးဟာစခန်းတွေကနေဆုတ်ခွာထွက်ပြေးသွားတာဖြစ်တယ်လို့မြို့ခံတွေကပြောပါတယ်။ကျင်းတလီမြို့ကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့တွေကလက်ရှိမှာတော့မြို့တောင်ဖက်ကျင်းတလီကွာကာလန်ပေါ်ရှိကလပြင်းရွာမှာတပ်ဆွဲထားတယ်လို့ဆိုကြပါတယ်
။ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်နောင်ကောကြီးရွာချီဆိုင်စစ်ကောင်စီချီမြန်တပ်ရင်း149ကိုကိုကန်တပ်ဖွဲ့ MNDA ကတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။လာရှိုမျိုးရမခတိုင်းစစ်ဌာနချုပ်ကိုဩဂုတ်လ3ရက်နေ့သိမ်းယူမှုအပြီးဒီပေါ်မြို့နယ်အတွင်းရှိစစ်ကောင်စီရဲ့ခမာယ149တပ်ရင်းကိုထပ်မံခဲ့တာဖြစ်ပါတယ်။ဩဂုတ်လ13ရက်နေ့ညနေ4နာရီဝန်းကျင်အချိန်မှာအပြီးသတ်သိမ်းပိုက်နိုင်ခဲ့တာလို့စစ်ရေးသတင်းအရင်းမြစ်တယောက်ကပြောပါတယ်။ကိုကန်တပ်ဖွဲ့ MNDA ဟာဇူလိုင်လ26ရက်နေ့ကစပြီးနောင်ကောရွာမှာအခြေစိုက်ထားတဲ့ခမာယ149ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။
ချင်းပြည်ကံပလက်မြို့နယ်16ရွာကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒါအပြင်6လအရွယ်ကလေးငယ်အပါအဝင်ပြည်သူ4ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းလောက်ကမြေပြင်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ကောင်စီကအကြောင်းမဲ့ပုံကျဲတိုက်ခိုက်ခဲ့တာလို့ကံပလက်မြို့နယ်အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။16ရွာဟာအင်ချီ50လောက်ပဲရှိတဲ့ရွာဖြစ်ပြီးတိုက်ပွဲမရှိတဲ့အရက်ဒေသကိုစစ်တပ်ကဥတီတိုက်ခိုက်တာဖြစ်ပါတယ်ဒါဟာစီရဇဝမှုကိုပြောင်ပြောင်တင်းတင်းကျွလွန်တာဖြစ်တယ်လို့ကံပက်လက်မျိုးပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်
ချင်းပြည်ဖားကန့်မြို့အနီးကစစ်ကောင်စီရဲ့တပ်စခန်းတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဖားကန့်မြို့အနီးရှိတောမှော်နဲ့လမောင်ကုန်းကစစ်ကောင်စီရဲ့တပ်စခန်းတွေကိုဩဂုတ်လ14ရက်နေ့မနေ့ပိုင်းမှာထိုးစစ်ဆင်နေတာဖြစ်ပြီးမြို့ရဲကနေလည်းလက်နက်ကြီးတံတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကျနားအပါအဝင်ဖားကန့်မြို့ကိုပါစစ်ကောင်စီကအင်တာနက်လိုင်းတွေဖြတ်တောက်ထားပြီးဖုန်းလိုင်းပါရတချက်မရတချက်ဖြစ်နေလို့ဆက်သွယ်ရေးအခက်ခဲဖြစ်နေကြပါတယ်တိုက်ပွဲချင်းနေသေးစိတ်ကိုမတိရသေးပေမဲ့ဩဂုတ်လ14ရက်နေ့ကတဏီကုံနီးပါလက်နေကြီးလက်နေငယ်ပြစ်ခတ်တံတွေကိုကြားနေရတယ်လို့ဆိုကြပါတယ
်ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုတ်ချုပ်ခွင့်ရဒေတာပင်လောင်မြို့နယ်ကနေကရင်နီပြည်ကိုပြန်ချတဲ့စစ်ပေးဆောင်ကားတွေကိုပအိုးပြည်သူစစ်အဖွဲ့ PNA ကဖြတ်တန်းခွင့်မပေးဘဲလမ်းပိတ်ထားတယ်လို့ပြောပါတယ်ပင်လောင်မြို့ကနေဒီမော့ဆိုလွယ်ကော်ဖက်ကိုတက်လာတဲ့ကားတွေကိုဩဂုတ်လ12ရက်နေ့ကစပြီးနောင်ပင်စစ်စေးကိတ်မှာအကြောင်းမဲ့ပိတ်ဆို့ထားတာဖြစ်တယ်လို့ကိုတိုင်ကြုံခဲ့ရသူကပြောပါတယ်။နောင်ပင်စစ်စေးကိတ်မှာထိုင်ထားတဲ့ PNA တပ်ဖွဲ့ဝင်တွေကစစ်ဆောင်ကားတွေကိုချင်းချောင်းွေတောင်းတာရိတ်ခါနဲ့ဆေးပစ္စည်းတွေကိုတင်းနေတယ်လဲလုပ်နေတယ်လို့ဆိုကြပါတယ်
။စစ်ကောင်စီကစစ်ကြောင်းတွေထိုးနေတဲ့တနင်္သာရီတိုင်းအမှတ်ရှိပေးထောင်စုလမ်းမရှိတနင်္သာရီဘုတ်ပြင်းလမ်းပိုင်းကိုဩဂုတ်လ12ရက်နေ့ကစပြီးယာယီပိတ်ပင်လိုက်တယ်လို့တနင်္သာရီမြို့နယ်ပြည်သူ့ကော်ရဖွဲ့ကထုတ်ပြန်ပါတယ်။အဲဒီလမ်းပိုင်းတစ်လျှောက်မှာစစ်ရေးအရှိန်ကိုမြင့်တင်သွားမှာဖြစ်တဲ့အတွက်ခီးသွွားပြည်သူတွေအန်တီရဲကင်းအောင်ပိတ်ပင်ရတာဖြစ်တယ်လို့မြိတ်ခရိုင်ပြည်သူ့ကော်ရပူပေါင်းစစ်ကြောင်းပြန်ကြားရေးတာဝန်ခံကပြောပါတယ်။အခုဩဂုတ်လ3ပိုင်းကစပြီးတနင်္သာရီချီဆိုင်ခမရ961ခလာရ956နဲ့အမတ306အမြောက်တရင်တွေကိုစစ်ကောင်စီရင်တန်းတွေနဲ့ရိတ်ခါလာပိုးတဲ့လမ်းတစ်လျှောက်မှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်မနေဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေထဲစစ်တပ်ဘက်ကအယောက်ကြီးဆုံးခဲ့တယ်လို့ဦးရောက်ထိခိုက်တံရရရှိခဲ့ပါတယ
်။အခုဆက်ပြီးသတင်းလာတွေကိုတင်ဆက်ပြီးသွားမှာပါ။ကရင်ပြည်မွန်ပြည်နဲ့တနင်္သာရီတိုင်းဒေသကြီးတို့မှာဇူလိုင်လ1ရက်နေ့အတွင်းစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ဒေသခံ9000ကျော်နေရက်ကနေစွန့်ခွာပြီးစစ်ဘေးရှောင်ခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်း HURFOM ကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမေကနေတင်ဆက်ထားပါတယ်။ကရင်မွန်နဲ့တနင်္သာရီတိုင်းနဲ့မှာဇူလိုင်လ1ရက်နေ့အတွင်းနေအိမ်ပေါင်း120ကျော်လက်နက်ကြီးပစ်ခတ်ခံရမှုကြောင့်ပျက်စီးခဲ့ရပြီးဒေသခံတွေထွက်ပြေးခဲ့ရတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်း HURFOM တာဝန်ရှိသူနိုင်အဲမွန်ကပြောပါရည
်ကျွန်တော်မွန်ပြည်နယ်ကရင်ပြည်နယ်ပြည်နယ်တိုင်းဒေသကြီးပေါ့နော်အလုံးပေါင်း9500တလားတယ်ပေါ့နော်အထူးကားဖြစ်ဒီစစ်ကောင်စီရဲ့ရန်တမ်းပစ်ခတ်မှုပေါ့နော်ရန်တမ်းပစ်ခတ်တဲ့ထဲမှာဆိုလို့ရှိရင်ကျွန်တော်လက်နက်ကြီးတွေအသုံးပြုပြီးတော့ဗန်ပြည်သူတွေရှိတဲ့နေရာတွေကိုဥတီပြီးတော့ဒီနော်ဒီရရရှိရှိနဲ့ပစ်ခတ်ပိုက်ခိုက်တဲ့အိဆိုင်ရတီဖြစ်တဲ့အတွက်ကြောင့်လက်နက်ကြီးတွေကြာပြီးတော့အိမ်တွေမီးလောင်ပျက်စီးရှိတယ်လို့အချို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဒစိတ်ဒီဘိုင်းအနေနဲ့ပျက်စီးဆုံးရှုံးသွားတာတွေတွေ့ရနော်120ဆိုတော့ကင်းနေတာဆိုလို့ရှိရင်ဒစိတ်ဒီဘိုင်းပျက်စီးတာရောအလုံးစုံပျက်စီးသွားပြီးတော့လုံးဝပြာဖြစ်တော့တဲ့အထိနော်ကျွန်တော်မီးတိုက်ခံရတဲ့ကိစ္စတွေတော့ပေါ်ဝင်ပါမှာ
စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်တနင်္သာရီတိုင်းဒေသကြီးထဲမှာရှိတဲ့ရေဖြူမြို့နယ်နဲ့ဒွေမြို့အရှိတ်ဘက်ဒေသကရင်ပြည်တဲကကျိုင်းစိတ်ကြီးမြို့နယ်နဲ့ကော့ကရိတ်မြို့နယ်မွန်ပြည်နယ်တဲကတော့ဘီလင်းကြိုက်ထုံနဲ့ရေးမြို့နယ်မှာရှိတဲ့နေအိမ်တွေပျက်စီးဆုံးရှုံးခဲ့ရတာဖြစ်တယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်အိမ်တွေပျက်စီးသွားတဲ့အပြင်ရက်ရွာတွေထဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်စီးချောင်ပြည်သူတွေကကရင်နဲ့မွန်ပြည်နယ်မှာတော့မွန်ပြည်သက်ပါတီနဲ့လက်နက်ကိုင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေတဲကိုထွက်ပြေးခဲ့ရပါတယ်။ဒဝယ်ဘက်မှာတော့ NUG လက်အောက်မှာရှိတဲ့ PDF တွေထိန်းချုပ်ထားတဲ့နယ်မြေတွေစီပင်မန်းစင်းရဲဆိုတာထွက်ပြေးတိတ်ချောင်ခဲ့ရတယ်လို့နိုင်အဲမွန်ကဆက်ပြောပါတယ်
။အချို့ဆိုလို့ရှိရင်လုံးဝအဝတ်တကူကိုယ်တစ်ခုနဲ့နော်ချက်ချင်းကြီးပဲစစ်ပွေးချောင်ရတဲ့အတွက်ဒါမှဆိုင်ဆိုင်မှုတွေကိုသိယူလာနိုင်ခြင်းမရှိဘူးနော်။အစားစားနာရိတ်ခါကအစားစံကလေးတဲ့စံကလေးတ
ွေမှာကြတယ်ဘယ်
ကအချင်းတွေမှာရှိနေရတယ်အများကြီးရှိတယ်တော်တော်လေးဆက်ဖြစ်နေတဲ့စစ်ပေးဆောင်နေတာတွေ့ရပါတယ
်ကရင်ပြည်မွန်ပြည်နဲ့တနင်္သာရီတိုင်းဒေသကြီးထဲမှာရှိတဲ့စစ်ပေးဆောင်ဒေသခံ9000ကျော်အတွက်စားနပ်ရိက္ခာတွေနေရာထိုင်ခင်းနဲ့အမိုးကားတွေအပြင်ကျန်းမာရေးဆိုင်ရာစိန်ခေါ်မှုအခက်အခဲတွေပါရင်ဆိုင်ကြုံတွေ့နေရလို့အကူအညီတွေလိုအပ်နေတယ်လို့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကဆိုပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသ၄ဥက္ကဋ္ဌဖြစ်သူဦးဆိုင်လင်းဆုံးသွားတဲ့အပေါ်ဒေသခံတွေကဝမ်းနည်းကြေကွဲနေကြပါတယ်ဝမ်းနည်းတဲ့အထိမ့်မဲ့ကာလသတ်မှတ်ထားပြီးဇာပနာအခမ်းအနားကျင်းပတဲ့နေ့အထိအထူးဒေသလေးတွေကိုပြင်ပဧည့်သည်တွေခရီးသွားတွေကိုကန့်သက်ထားပါတယ်ဒီအကြောင်းကိုတော့နမ်ဖော်မကစူးစီးထားပါတယ်
အသက်86နှစ်အရွယ်အထူးဒေသလေးရဲ့ဥက္ကဋ္ဌဦးဆိုင်လင်းဟာကင်ဆာရောဂါနဲ့ဩဂုတ်လ9ရက်နေ့ကကွယ်လွန်သွားတာဖြစ်ပြီးကေဒါတတ်တာထုနဲ့မိသားစုတွေကလာမယ့်ဩဂုတ်လ23ရက်နေ့မှာတကြုံမှာဖြစ်ပါတယ်။ဒီအကြောင်းအမေမဖော်လို့သူအရာရှိတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်
အခုယုတ်ကလကတော့ဥက္ကဋ္ဌကြီးတို့အိမ်မှာပဲလေတချို့မှာကလာမယ့်23ရက်နေ့မှာဆိုတော့22ရက်နေ့မှာငင်းချမ်းရေးရင်ပြင်ကိုယူသွားမယ်အခုကဝမ်းနေတဲ့ကာလဆိုတော့ဘူးမှမပြောဘူးလေနော်ဒါကြောင့်အပြော်ပါးတွေလည်းလျှော့ထားတယ် KTV ဆိုင်တွေလည်း23ရက်နေ့ထိဖိတ်ထားခိုင်းတယ်
တကြိုတဲ့အခမ်းအနားကျင်းပရေးကော်မတီကလည်းဩဂုတ်လ10ရက်နေ့ကစလို့မိုင်းလာအထုဒေတာလေးအထဲဝင်ထပ်သွားလာမယ်ဆိုရင်ရဲဌာနအပါဝင်အုပ်ချုပ်ရေးအဖွဲ့အစည်းမှခွင့်ပြုချက်ယူဖို့ထုတ်ပြန်ထားပါတယ်။ဒါ့အပြင်မိုင်းလာဒေတာရဲ့တောင်ဖက်ပိုင်းထွက်ပေါက်ဖြစ်တဲ့မွန်းယုမွန်းယောင်နမ်လွေချောင်းကူဒရာကိုလည်းခွင့်ပြုချက်မရဘဲသွားလာခွင့်မပြုတော့ဘူးလို့မွန်းယုဒေတာခန်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့ဘက်ကတော့လကုံဒီပိတ်ထားမယ်လို့တော့ပြောတယ်30ရက်နေ့လို့တော့ပြောထားတာဒီစိတ်ပြန်ဖွင့်ဖို့อ่ะဥထရာကြီးစာပနာနဲ့ဆိုင်မယ်ထင်တာပဲခုမှတော့ဘယ်သူမှသွားလာခွင့်မပြုတော့ဘူ
းဦးဆိုင်လန်ဟာမူဆေခရိုင်ကျူကုတ်ပန်ဆိုင်မြို့ဇာတိဖြစ်ပြီးပမာပီကမ္မနစ်ပါတီမှာစတင်စစ်မှုထမ်းခဲ့ပါတယ်သူဟာမိခင်ပါတာရှမ်းစကားအပြင်တရုတ်စကားနဲ့ဗမာစကားကိုလည်းကျွမ်းကျင်စွာပြောဆိုရေးသားတတ်ပြီးဒေသခံတိုင်းနာလူမျိုး73မျိုးလုံးကချစ်ခင်လေးစားကြပါတယ်။ဦးဆိုင်လန်ဟာ1989ခုနှစ်ဗမာပြည်ကမ္မဲနစ်ပါတီကနေခွဲထွက်ပြီးအပြစ်ရငြိမ်းချမ်းရေးစာယူချိန်ကနေဒေသတွင်ဖွံ့ဖြိုးတိုးတက်ရေးလူထုဘဝဖူလုံရေးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးပြုပေးသူဖြစ်လို့အားလုံးချစ်ခင်လေးစားကြတယ်လို့ဆိုပါတယ်။ဒါကြောင့်သူ့ကိုနာမည်စောစိုင်းလင်းအစားဖွံ့ဖြိုးတိုးတက်စေချင်သူကျောက်ကျရွန်းတို့ဂုံပြုခေါ်ဆိုကြပါတယ်2012ခုနှစ်တုန်းကရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ကိုတိုက်ခိုက်စဉ်ဒေသတွင်ထွက်ပြေးလာတဲ့စစ်ပေးသိမ်းရှောင်သူတွေအတွက်လည်းရွာတွေတိဆောက်ပေးပြီးလက်ခံကျွေးမွေးခဲ့တဲ့အပြင်စီးပွားရေးအတွက်လည်းစီစဉ်ပေးခဲ့ပါတယ်ဦးဆိုင်လင်းဆုံးပါသွားတာကိုရှမ်းလက်နက်ကိုင်တပ်ဖွဲ့တွေရှမ်းနိုင်ငံပါတီတွေစုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီ SSJAC ကလည်းဝန်내ကြောင်းတဝန်လွာပေးပို့ခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်တန်တွဲနဲ့ကွမြို့ကြားရှိကျိန်တလီမြို့ကိုအရခတပ်တော် AA ကတင်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်ချင်းပြည်ကံပက်လက်မြို့နယ်ခြေက76ရွာကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတက်ခိုက်ခဲ့လို့အသက်3နှစ်အရွယ်ကလေးငယ်နဲ့အမျိုးသမီးတယောက်ပွဲချင်းပြီးသေဆုံးသွားပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမီပ
ါ။ UAE စီစနေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ UAE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတ
ယ် VOA ကိုကိုဒေတာတွေကသတင်းထူးတွေပေးပို့လို့ရဆိုရင်တော့ bemis@voanews.com ကိုလည်းပေးပို့နိုင်ပါတယ်ဗျာအခုတော့ကျွန်တော်တို့ရဲ့တောက်ကြနေမနေ့အစီအစဉ်တွေလည်းပြီးဆုံးကံပြီးဖြစ်ပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လဲအချင်းချင်းတင်ပြပါပါခင်ဗျာထိတ်တန့်အမေရိကန်အရာရှိတွေပါပါဝင်တဲ့နောက်ဆုံးဂါဇာအပြစ်ရက်ဆွေးနွေးပွဲတွေဟာအလားအလာသိပ်ကောင်းပေမဲ့သဘောတူညီချက်တော့ချက်ချင်းရနိုင်မှာမရှိဘူးလို့သမ္မတအိမ်ပြူတော်ပြောခွင့်ရဂျွန်ကာဘီကကြေညာပရင်းနေနေမှာပြောပါတယ်။ဒါပေမဲ့ဒါဟာအလားအလာကောင်းတဲ့အစပြုံးမှုလို့ဆိုပါတယ်။ဆွေးနွေးပွဲဟာဒီနေ့တောက်ကြအထိဒိုဟာမှာဆက်လက်ပြုလုပ်မှာဖြစ်ပါတယ်။ရုရှားပိုင်နယ်ထဲဝင်ရောက်တိုက်ခိုက်နေတဲ့ယူကရိန်းတပ်တွေဟာရုရှားပိုင်ကတ်စ်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ဆူချာမြို့ကိုအလုံးစုံထိန်းချုပ်ထားနိုင်ပြီလို့ယူကရိန်းကကြေညာပရင်းနေမှာကြေညာပါတယ်။အဲ့ဒီမှာယူကရိန်းစစ်တပ်ကကွေးယုံဖွင့်လှစ်လိုက်ကြောင်းလည်းပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ယာနဲ့ချီတဲ့ကျောင်းသားဆန္ဒပြသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာဖြုတ်ချခံရတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာထောက်ခံသူတွေကိုဝရင်းတုပ်တွေတံပိုက်လုံးနေနဲ့ရိုက်နှက်ပြီးသူမရဲ့ဖခင်လက်ရည်ခေါင်းဆောင်ရှိတ်မူဂျာဘာရာမန်ရဲ့နေဟောင်းစီမသွားနိုင်အောင်တားဆီးခဲ့ကြပါတယ်။ဒကန်မျိုးတော်မှာရှိတဲ့အဲ့ဒီအိမ်ဟာအခုခါမှာအောက်မွေပဲပြတ်တိုက်အဖြစ်ထားရှိတာဖြစ်ပြီးတော့အဲ့ဒီမှာရှိတ်မူဂျာဘာရာမန်နဲ့သူ့မိသားစုဝင်အများစုလောက်ချံခံခဲ့ရတဲ့1985ခုဩဂတ်စ်လ15ရက်စစ်တပ်အနာသိမ်းတာနဲ့ပတ်သက်ပြီးပြတ်သားထားတာဖြစ်ပါတယ်။အဲ့ဒီချိန်ကဝင်းကြီးချုပ်ရှိတ်အာစီနာဟာသူ့ညီမငယ်နဲ့အတူဂျာမနီကိုအလဲခီးသွားနေတာကြောင့်အသက်မသေးပဲကြာရင်ခဲ့တာဖြစ်ပါတယ်ညာ။ထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲညာ။အခုတော့ဂျာမနီခင်အစီအစဉ်တွေဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေထဲမှာတော့ထုတ်လွှင့်မှုကနန်းလောင်မှာရုပ်သံဒါရိုက်တာကတော့ဂျိမ်းစ်မစ်ဖြစ်ပါတယ်။ ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA internet ဆာမျက်နှာ bamis@voanews.com မှာပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာတော်တာရှင်နေအားလုံးဘေးကင်းကျန်းမာပါတယ်ခင်ဗျာ